နှစ်တောင်းနဲ့ထွက်မယ်ဆိုတော့ရွာမှာလည်းကြောက်ကြက်ပေါ့လေဇံဝဲတဲ့လူအဝဲစီဝဲတဲ့လူအဝဲကွန်စားတဲ့လူတွေကလည်းထုံးနေစည်းတွေကြိုဝဲရတာပေါ့ဈေးတက်မှာဆိုးကြတာကိုဝဲတယ်ဆိုတာကလည်းပတ်စံရှိတဲ့လူတွေပဲဝဲနိုင်တာပါအများစုကတော့ဘလောက်ဈေးတက်တယ်ဂီမဆိုင်ပါဘူးတက်ဈေးနဲ့ဝဲစားကြမယ်ဆင်းရဲသားတွေကိုရွာအုပ်ချုပ်မှုကြီးကြော်ဆိုးကတော့အခုလိုလူတွေရောက်ရက်ခတ်နေတာကိုကြည့်မရအောင်သူ့ဘာဒီလောက်လုံနေတာကိုကုံတယ်တွေနဲ့ဈေးတယ်ဈေးဝဲတွေကြောင့်အခုလိုဈေးတွေတက်လာတာဆိုပဲသူ့ဘာမှာပလန်လေးအကြံဉာဏ်လေးရှိပြီးသားအဲ့ပလန်လေးတစ်ခုတော့သာထုတ်ပြလိုက်ရင်ကိုဈေးတွေအကုန်ကျတယ်ဆိုပြီးပြောသေးတယ်။ဘာပလန်လဲတော့သူလည်းမသိဘူး။အရင်ခေတ်ကဆိုရင်ရွာမှာပျောက်စီဆရာတွေရှိကြတယ်။အခုဘယောဂကုတဲ့ဆရာတွေလိုပေါ့လေ။ရန်ကုတွေထပ်တော့ပူဆွမ်းတယ်လို့ပဲ။ယောဂဖြစ်ဖြစ်တရေပူပူပျောက်စီဆရာကြီးရှိသွားကြတယ်။ကံကောင်းရင်ပျောက်တာပေါ့။ကံမကောင်းတော့လည်းဘယ်တက်နိုင်မလဲ။အခုကျတော့ပျောက်စီဆရာမရှိတော့ဘူး။ကြီးစီဆရာပဲရှိတော့တယ်။ကြီးစီဆရာကလည်းအခြားလူမဟုတ်ပါဘူး။ကျော်စိုးရဲ့အဘလေး။ဘာကုန်ပစ္စည်းဖြစ်ဖြစ်ဈေးကြီးစီခြင်းအဘကိုသာကန်ခိုင်းလိုက်ကင်လိုက်တာနဲ့ဈေးကြီးပြီးသားပဲ။စဘာပင်လေးကိုကင်လိုက်တာနဲ့ဆန်ဈေးတန်းကြီးတာ။ကြက်ကလေးကိုကင်လိုက်တာနဲ့ကြက်ဥဈေးပါတက်ကုန်။အခုဆိုကြက်ဥဘဲဥကတရေစာဖြစ်ကုန်ပြီ။အဲ့လိုမျိုးကြော်စိုးကိုပြောပြတော့ကြော်စိုးကစိတ်ဆိုးတယ်။သူ့ဘောက်ထင်မခံနိုင်ဘူး။အခြားလူသားဆိုရင်တော့ငါးငါးနဲ့ဆွဲရင်ဆွဲခိုင်းမှာပေါ့လေ။ရွာသားချင်းချင်းတငယ်ချင်းတွေဆိုတော့ဖမ်းတာစီတာမလုပ်ပါဘူး။ကိုယ်ဝေဖန်ဖမ်းခိုင်းနေရှိတဲ့အချို့လူတွေလိုညံနေတဲ့အလိုမျိုးကြော်စိုးမလုပ်ဘူးရဲ့။ဒါပေမဲ့ပေါက်ကြီးရတွေပြန်ပြောတာတခုတော့ဆိုးတယ်။အခုလိုကြက်ဥစည်းတက်တာမြန်မာတနိုင်ငံနဲ့မဟုတ်ဘူးကွာအမေရိကန်မှာလည်းတက်တာပဲဆိုပြီးနိုင်ငံတော်နဲ့ချီပြီးပြောလို့ရှိတယ်။သူလည်းတကယ်သိတာမဟုတ်ရွာသားတွေလည်းပဲသိမလဲ။အခု2000နဲ့ထုတ်တော့လေဒီလောက်ဈေးတက်ငွေကြီးဖောင့်ကွာတယ်ဆိုမှအခုလိုပတ်စံကြီးရိုက်ထုတ်တော့ပိုဆိုးမှာပေါ့ဆိုပြီးပြောပြန်လဲကြော်ဆိုးကငြိမ်မခံဘူး။နိုင်ငံတကာမှာလည်း2000နဲ့နေရှိကြောင်း2000နဲ့ထုတ်တော့1000နဲ့ထုတ်တာတည်းဈေးအကုန်တက်တာပြီးငွေကြီးဖောင့်ကွာမှုတော့လျှော့ကြမှာဖြစ်ကြောင်းပြန်ပြောသေးတာ။ဒါပေမဲ့တရွာလုံးနဲ့တယောက်ဖြစ်နေတာကြတော့ကြော်ဆူလည်းတိတ်တော့မပြောတော့သူ့ဘာကြီးစီဆရာကြီးလက်ထမပဲအခုလိုမျိုးကုံစည်းနှုံးနေရောလုံချုံရေရောကမောက်ကမဖြစ်နေတာဆိုတော့သူလည်းတိတ်တော့ပဲကျင်နဲ့မလဲအဘောက်ကိုအကြံဉာဏ်ကောင်းပေးမဲ့လူတွေအနားမှာမရှိလို့ထင်နေဆိုပြီးပြောသေးတယ်အကြံဉာဏ်ကောင်းပေးမဲ့လူမရှိဆိုကြော်ဆူလည်းနေပြီးတော့မြောက်တာကြပြီဟုတ်ဒီရထဲတော့ကြော်ဆူတယောက်နေပြီးတော့သွားဖို့ပြင်နေတယ်စင်မာကြီးမွေးနေရှိလို့ဆိုလာပဲအခုခေလူတွေကလည်းခတ်ပါတယ်။ကြောင်မွေးနေလုပေးတာနဲ့ခွေးကိုမွေးနေလုပေးတာနဲ့အခုလည်းကြည်လေဆင်မွေးနေတဲ့။ဘယ်တလိဆန်အမမွေးနေလေးလုပေးပါဆိုပြီးပြောမှမဟုတ်တာတော့သိကြပါတယ်။ရှုပ်ရှုပ်ရှက်ရှက်တွေတိတ်တော့စိတ်မဝင်စားတော့ပါဘူး။အချို့လူတွေလိုအိတ်စားကာမပဲတည်တယ်တလိဆန်နေပဲဟောင်း။ဒါပေမဲ့ချက်တော့လည်းလုပေးကြမှာပေါ့လေ။အခုတော့ကြည်လေဆင်ချစ်သူတွေလက်ထက်မှာပတ်စံတွေထုတ်တော့ဆင်ပုံလေးတွေနဲ့ချင်းသေးချစ်သူတွေလက်ထက်တုန်းကတော့ချင်းသေးပုံလေးတွေနဲ့ခွေးချစ်သူတွေဝက်ချစ်သူတွေအစိုးရဖြစ်ကြည့်ပါလား။နောက်ထပ်လာမယ့်ပစံမှာဝက်ဖြူပုံလေးတွေခွေးပုံလေးတွေနဲ့မဖြစ်ဘူးဘယ်ပြောနိုင်မလဲ။ပြင်းသစ်မှာတော့မှကြက်ချစ်သူတွေအစိုးရဖြစ်တော့ကကြက်ပုံလေးတွေနဲ့ပစံထုတ်သေးတာပဲ။ဆိုပြီးတော့ငါးများသူတွေအစိုးရဖြစ်ရင်တော့ငရံပုံလေးနဲ့တော့မှပစံထုတ်ရင်ထုတ်အောင်မှာ။ဘယ်လိုဘယ်ပုံပဲထုတ်ထုတ်ပါ။တုံးလို့ရဖို့ပဲအရေးကြီးတာ။ထုတ်သမျှပစံတန်ဖိုးကြပြီးဇင်ဘာဝေလိုဖြစ်သွားရင်ဘယ်ကောင်းမလဲ။ညများများထုတ်လေညများများတန်ဖိုးကြလေပဲလေ။အဲ့ဒါကိုကြော်ဆိုးလဲနားလေသဘောပေါက်လား။ဒီတိုင်းမြည်ကိုဒီတိုင်းထားလို့တော့မဖြစ်သေးပါဘူး။ငါလည်းနည်းနည်းတော့ဝင်ရှုပ်အောင်မှာပဲဆိုပြီးသူ့ဘာကြီးစီဆရာကြီးကိုနေပြီးတော့ရောက်တော့ဝင်အကြံပေးခဲ့သေးတယ်လေ။ဘာအကြံပေးတာလဲဆိုပြီးမေးကြည့်တော့အခုလိုကုံစည်းနှုံနေတက်တာပြည်ပကနေသွင်းတာတွေများနေလို့ပဲတဲ့။တရုတ်ကသွင်းရင်ယွမ်နဲ့ပေးရတယ်။ထိုင်းကသွင်းရင်ဘတ်နဲ့ပေးရတယ်။အခြားနိုင်ငံတွေကဆိုရင်လည်းဒေါ်လာတွေနဲ့ပေးရတယ်။ဒါကြောင့်မို့မြန်မာငွေဘလောက်ရိုက်ထုတ်ထုတ်ထူးမှာမဟုတ်ဘူး။ကိုယ်ဝယ်ရတာကနိုင်ငံခြားငွေနဲ့အိုးဒါကြောင့်ကိုပြည်တွင်းမှာပဲဒေါ်လာတွေယွမ်တွေရိုက်ထုတ်ဖို့အကြံပေးခဲ့တာတဲ့အဲ့ဒါဆိုနိုင်ငံခြားငွေလိုမှာပူစရာမလိုတော့ဘူးဆိုပဲကျော်စိုးရဲ့အကြံဉာဏ်ရောက်မကြခင်တော့ကုန်စည်နှုံတွေကြတော့မယ်ထင်လာပါပဲ